အာသနာဘာနှစ်2539ခုနှစ်ဘောဇာနဂရီခန်းသုံးရာခုနှစ်ဆယ်ခုနှစ်နန္ဒလာဘိချောင်းခမေယျချန်ကုန်းတိုင်းကြီးမြတ်တဲ့မြို့နယ်ဒင်းစိန်မှာ65ရက်မြောက်ဇေကြီးရက်ကလုံးဆိုင်ရာဆွမ်းကြီးလောင်းဘွဲ့တော်မြတ်ဆံမီးစီရင်ခြင်းပါဘုလိုအပ်သည့် ညာဥယံဓမ္မတပင်ခန္ဓာဝေခေါ်ကြအပ်သောသဒ္ဒနာဝိတ္တိတရားဒေသနာတော်ဒီကနေ့ညဓမ္မတပင်ခန္ဓာကိုရှိခိုးမြင့်ရှင်တော်မြတ်ဘုရား၏မဟာကရုဏာကိုအာရုံပြုသာတိကျဖတ်ဆိုအပ်သောဝန္ဒနာပနာမအာတိတဂါထာကိုယေရှုပူဇော်ခြင်းဖြင့်ဆက်တင်ကြရအောင် ယောဂပါကောတိဟိပိယပမိယံကာလံကရောတောတိတုတ္တရာမိခေရံကတောလောကဟိတာယနာထောနမောမဟာကာရုဏိကတ္တတ္တယောနာထောဝိနိယမြတ်စွာဘုရားဤချမ်းသာစီပါလနာတောင်းတအကုန်ပေါင်းထားသည်ဖြင့် နာထမြညာခြင်းရှင်တော်မြတ်ဘုရားသည်ကပ္ပကောတိဟိပိဂရေကဘာအေအတွက်အသင်ချာပြုမြင့်တော်လဲအပ္ပမြညာရေအတွက်တိုင်းတာဖော်ပြခြင်းမှာမစွမ်းနိုင်ပါသောကာလလေးအသင်ချေဒိဋ္ဌိကဘာရှိကြသောကာလပတ်လုံးလောကဟိတယတ္တလောကဤအကျိုးစီးပွားအလုံးက အတိတကရာနိယောသာတဲ့ချက်လက်အင်္ဂါမိတ္တတိမာသမိတာနဲ့တထာဇနိစွန်ခြင်းကြီးဟုကျတိထဝေငါးသွဲအစုခဲ့တော်မူတော်ကိုကရုဏာဘုရားဖြစ်ရန်ဤတန်ကျုပ်ကိုအားထုတ်တော်မူရသည်ဖြစ်ဖြင့်ခေရလက်ချင်းမြန်လုံးအသက်ဆုံးရဲ့လူလုံးစိန်ဝံကိုရောဤပြမန်းခြင်းသို့ ကတောဘဝတဏ္ဍံချိန်ပညာစွာရောက်တော်မူခဲ့ရရှာလေသည်မဟာကရုဏိကတ္တသတ္တဝါများယေဝေသာကဲ့သို့သနာချေခင်မဟာကရုဏာရှင်ဖြစ်တော်မူသောတသနာတသဝိနည်းများစွာသတ္တဝါဤချမ်းသာစီပါလောလတောင်းတကုန်ပေါင်းခါသည်ဖြင့်နာထမြညာထွေရှင်တော်မြတ်ဘုရားအား နမောယုတိပြောင်းပြောင်းမံကုန်လျော်၏ကရောယောကျိုးရှိခိုးခြင်းသည်အတုဘဝတုစင်စစ်မသွေဖြစ်ပါစေတည်းအာမင်အာမင်ကတ္တနာဝိတ္တုတိကတ္တနာဆရာ ညာအမြင်ညာအမြင်ဆိုဒီမှာမြင့်စရာလိုက်ပြီးတော့အစဉ်အစဉ်ရှိတယ်ပေါ့ဒီနေရာမှာတော့ရတနာဝိတ္တုဒီဆိုတာဘုရားဘာသာဝင်သူတော်စင်တို့အင်္ဂဓမ္မမျှော်လင့်နေကြတယ်နိဗ္ဗာန်ကိုသိမြင်တဲ့ညာအမြင်မျိုးကိုရတနာလို့ဒီလိုဆိုလို့ အဲ့ဒီတဏ္ဍနာဆိုတဲ့ဉာဏ်အမြင်ဟာဘယ်ပုံပဲနည်းနဲ့စင်ကြယ်မှုကိုရရှိလာနိုင်မလဲ။ကောင်းကင်ကြီးတစ်ခုကိုမော်ပြီးတော့ကြီးလိုက်တဲ့အခါမှာကိုကောင်းကင်ဘောကလာကိုမြင်ဖို့ရအတွက်တိမ်တိုက်ကင်းစင်ပြီးတော့ချီလင်းနေဖို့လိုအပ်တယ်လို့ပဲ။နိဗ္ဗာန်ဆိုတဲ့ တဏိဒုက္ခအငြိမ့်တတ်လို့သဘာဝတရားကြီးကိုမြင်ဖို့ဆိုတဲ့နေရာမှာလည်းပဲသဝိဇ္ဇာစတဲ့ကိရိတာအငြိချေးတွေကင်းစင်နေမှဒီအမြင်ဟာကြည်လင်နိုင်ပြတ်သားနိုင်ဖို့ဒါကြောင့်ဒသနာဝိသုဒ္ဓိဆိုတာညာမြင်ရဲ့ပြည့်စုံကောင်းမွန်စွာစင်ကြယ်မှု အလုံးသောဘုရားတော်ဝင်သူတော်စင်တွေဟာကုသိုလ်ကောင်းမှုလုပ်တိုင်းလုပ်တိုင်းနိဗ္ဗာန်ကိုမြတ်မောပြီးရသွားလို့ နိဗ္ဗာန်ဤကုသိုလ်သည်နိဗ္ဗာန်၏အကြောင်းထောက်ပံ့ဖြစ်ပါစေဆိုပြီးတော့နိဗ္ဗာန်ကိုယေရှုဥတည်ပြီးတော့ပြုလုပ်နေရှိကြတယ်။သူနိဗ္ဗာန်ကိုမြင်ကြမလားလို့ဆိုမမြင်ကြရသေးဘူး။ယေရှုဘုရားနဲ့သူတော်ကောင်းတွေခေါ်ကြားထားတဲ့တရားဓမ္မကိုကြည့်ပြီးတော့နိဗ္ဗာန်ဆိုတာဘယ်လိုပဲပုံဆိုတာမှန်းဆပြီးတော့လည်းသိနေကြရတယ်။ကိုတွေ့မြင်နိုင်တော့မရှိကြဘူး။အဲ့ဒီကိုယ်တွေ့မြင်ဖို့ဆိုတာကတ္တနာဝိတ္တိနိဗ္ဗာန်ကိုမြင်နိုင်တဲ့ဉာဏ်ကြီးဟာခြိလင်းလာမှနိဗ္ဗာန်ကိုမြင်နိုင်မှာဖြစ်ပါတယ်။အဲ့တော့နိဗ္ဗာန်ကိုမြင်တဲ့ကတ္တနာဆိုတဲ့အစလုံးကိုဥတည်ပြောမယ်ဆိုရင်သောတပတ္တိမဉ္ဇဉ်ပေါ့သောတပန်ပုဂ္ဂိုလ်တွေရှိဥစွာရတဲ့သောတပတ္တိမဉ္ဇဉ်ကျွတ်တဲ့ဗတ္တိမဉ္ဇဉ်ဆိုတာဝိပဿနာချင်းစဉ်တစ်ခုကိုကျင့်ကြံကြုံကုန်အထောက်ချင်းဖြစ်ရောက်ရှိနိုင်တဲ့အသိဉာဏ်မျိုးပဲကျွတ်အသိဉာဏ်မျိုးဟာသူ့လူတယောက်တော့ဖြစ်ပေါ်လာခြင်းမရှိဘူးအစင်းတဲ့နိဗ္ဗာန်ဆိုတဲ့သဘောဝအငိမ့်တက်ကြီးကိုကွင်ထားတဲ့အရှုပ်ထွေးတွေအကာအကွယ်တွေကိုဉာဏ်ဆင်းဆင်းနဲ့ရှင်းလင်းဖယ်ရှားပြီးတဲ့အခါမှသာလေဝိပဿနာချင်းစဉ်ကိုအစဉ်စဉ်ကျင့်လို့သင်္ခါရတရားတွေရဲ့သဘာဝကိုလုံးဝသိမြင်လို့ထိုသင်္ခါရတရားတွေရဲ့လုံးဝချုပ်ငြိမ်းကင်းစင်သွားမှနိဗ္ဗာန်ဆိုတဲ့အလင်းဓာတ်ဟာပေါ်လာမှာဖြစ်တယ်။ဒါကြောင့်မို့နိဗ္ဗာန်ဆိုတဲ့အလင်းဓာတ်ပေါ်လာဖို့နိဗ္ဗာန်ကိုမြင်နိုင်တဲ့ဉာဏ်ရည်ဉာဏ်သွားဘယ်နေရာမှာကြည်လင်မှုတန်ရှင်းမှုကအပြည့်အစုံဖြစ်နိုင်တယ်လေဆိုတာနဲ့ပတ်သက်ပြီးတော့ဘုရားရသော်ရဲ့လက်တက်တော်ခါကလာလုံးကယဟန်တစ်ပါးကလ ీల စူးစမ်းမှုတဲ့အဲ့ဒီလ ీల စူးစမ်းမှုတဲ့သူ့ရဲ့စကားလုံးထဲမှာကိတ္တဝတ္တလူခောအာဟုသောဘိက္ခုတော်ဓတနံသူ့ဤတုတ်တဲ့ဟောတိယဟန်တစ်ပါးကိုကပ်ပြီးတော့ချင်းကပြီးတော့မေးတယ်ရှင်ဗျာတဲ့ညာတော်တစ်ပါးရဲ့ညာအမြင်ဟာဘယ်ပုံပဲနည်းဖြင့်လုံးဝစင်ကြယ်တဲ့အဆင့်ကိုရနိုင်ပါသလဲဆိုတဲ့ကျင့်စဉ်နဲ့ပတ်သက်ပြီးတော့မိကုန်းနေမေးတယ်မိကုန်းမေးတယ်အဲ့ဒီမိကုန်းနဲ့ပတ်သက်ပြီးတော့ဘုရားမြတ်စွာကခေါ်ကြဖြစ်ရှင်းထားတဲ့တုတ်တန်တစ်ခုကိတုကောပမတုတ်တန်လို့ပါဠိတော်မှာဒီလိုနာမည်ရှိပါတယ်။တန်ရုပ်ပါဠိတော်မှာကိတုကောပမတုတ်တန်ကိတုကဆိုတာပေါပင်ပေါပင်ကိုဥပမာထားပြီးတော့ရှင်းနေဖြစ်ကြတဲ့တုတ်တန်တစ်ခုဖြစ်သည့်အတွက်ကြောင့်ကိတုကောပမတုတ်တန်လို့ဈာန်ကမှာဒီလိုမှတ်တမ်းတင်ထားတယ်အဲ့ဒီကိန္တုကောပမသုတ်တံကိုပဲဒီကနေ့ထိုရဟယံဘေးကောင်းကစကားလေးကိုယူပြီးတော့ဓတနာဝိတုဒ္ဓိဆိုတဲ့အမည်ပြောင်းလဲပေးပြီးတော့ဘုန်းကြီးတို့ဟောပြောရှင်းလင်းပြပါမယ်ဓတနာဝိတုဒ္ဓိနဲ့ဒိဋ္ဌိဝိတုဒ္ဓိကဘယ်လိုကွာခြားမှုရှိတယ်လဲလို့ဆိုတဲ့အခါဒိဋ္ဌိဝိတုဒ္ဓိကဓတနာဝိတုဒ္ဓိတဲ့ကျွတ်တင်ပြီးတော့ဖြစ်နေရမယ့်အရာတစ်ခုဖြစ်တယ်။ရတနာဝိတ္တိဆိုတာကြတော့အမြဲတမ်းအစိမ့်မြင့်သွားပြီ။အ ਨੇ ဆုံးသောတပတ္တိမဉ္ဉံဖြစ်ပေါ်လာတဲ့အချိန်မှာရတနာဝိတ္တိလို့ဒီလိုဆိုရမှာဖြစ်ပါတယ်။ဒိဋ္ဌိဝိတ္တိဆိုတဲ့အစဉ်တုန်းကတော့လူတစ်ယောက်ရဲ့အမြင်တစ်ခုဟာမှန်ကန်တဲ့အမြင်တစ်ခုကိုစတင်ပြီးတော့ရှိတဲ့အနေအထားကိုဒိဋ္ဌိဝိတ္တိလို့ခေါ်တယ်။ဒိဋ္ဌိဝိတ္တိကိုအယူအီစင်ကြယ်မှုလို့မြန်မာမှာပြန်လေးရှိကြတယ်။ဒိဋ္ဌိဆိုတာအယူဝါဒလို့မြန်မာနိုင်ငံမှာတွင်းနေတဲ့စကားလုံးတစ်ခုပဲ။သို့သောသူ့ရဲ့စကားလုံးရဲ့အဓိပ္ပာယ်နဲ့ပြောမယ်ဆိုလို့ရှိရင်ဒိဋ္ဌိဆိုတဲ့စကားလုံးဟာသတ္တနာဆိုပုဂ္ဂတ္တအတူတူပဲသတ္တနာနဲ့ဒိဋ္ဌိဟာဓိဋ္ဌဓာတ်ဆိုတဲ့ အခြေခံပြုထားတဲ့ဒီစကားလုံးကလာတာဆိုတော့အမြင်စင်ကြယ်မှုလို့ဒီလိုပြောလို့ရတယ်။အဲ့တော့ဘုန်းကြီးတို့တွေဟာနိဗ္ဗာန်မြင်ဖို့အတွက်ရှေးဥစွာအမြင်ရဲ့စင်ကြယ်မှုတွေဘာတွေလုပ်ဖို့လိုသလဲဆိုတော့သဘောပေါက်ကြအောင်ဖြစ်ပါတယ်။အဲ့တော့ဒိဋ္ဌိဝိတ္တုဆိုတဲ့စကားလုံးကဒိဋ္ဌိဆိုတာအမြင်ရဲ့ဝိတ္တုဆိုတာစင်ကြယ်မှုတဏှီအားဖြင့်ဒိဋ္ဌိဝိတ္တုဆိုတာရှုဉ္ဏဏနှစ်မျိုးပိုင်းပိုင်းခြားခြားတတ္တဝါဆိုတဲ့အတွေ့အထင်အမြင်တစ်ခုကျော်ဖြတ်ပြီးတော့ရှုဉ္ဏဏနှစ်ခုပဲဆိုတဲ့သဘာဝအစစ်မှန်ကိုကျော်ဖြတ်ပြီးတော့မြင်နိုင်တဲ့အမြင်ကိုဒိဋ္ဌိဝိတ္တုဆိုတာဒိဋ္ဌိဝိတ္တုဆိုတာလည်းပဲဉာဏ်ပဲဒီအလုံးသီးတဲ့နာမည်နဲ့ပြောမယ်ဆိုရင်နာမရူပပြိစေတာညာအနလတိကေ knowledge of mind in matter ရုပ်နဲ့နာနှစ်ခုခွဲခြားပြီးတော့သိမြင်တဲ့ဉာဏ်ကိုပဲဒိဋ္ဌိဝိတ္တုလို့ခေါ်တယ်အဲ့ဒါကိုဘာသာပြန်ကြားတဲ့အခါကျတော့အယူဤစင်ကြယ်မှုသို့မဟုတ်အမြင်ဤစင်ကြယ်မှု purification of view လို့ဒီလိုအင်္ဂလိပ်လိုလည်းဒီလိုပြန်တယ်အတိတ်ကကတော့အမြင်ရဲ့စင်ကြယ်မှုပဲဆိုတော့ဒီအမြင်ဒီသန္တနာဝိတ္တိဆိုတဲ့အမြင်နဲ့တူသလားလို့ဆိုတူသန္တနာဝိတ္တိဆိုတဲ့အမြင်ကဘာကိုမြင်တာလို့ဆိုနိဗ္ဗာန်ကိုမြင်တယ်ဒိဋ္ဌိဝိတ္တိဆိုတဲ့အမြင်ကဘာကိုမြင်တာလို့ဆိုရောတဲ့နာအဲ့တော့ဘုန်းကြီးတို့တွေဟာနိဗ္ဗာန်မြင်ဖို့အတွက်အခြေခံအားဖြင့်ရောတဲ့နာအရင်မြင်ကိုကြိုးစားအောင်ဒါကိုပြောတာနော်အေးဒါကြောင့်မလို့ဒိဋ္ဌိဝိတ္တုလို့ဆိုတဲ့နေရာမှာဒီရုပ်နဲ့နာမ်နှစ်ခုကိုမြင်တယ်ဆိုတဲ့အမြင်ကလေးဟာဝိတ္တုမှားရွေးနေတဲ့တွေးခေါ်နေတဲ့တတ္တဝါရှိတယ်အတ္တရှိတယ်ဆိုတဲ့တက္ကရာဒိဋ္ဌိဆိုတဲ့အတွေးတွေသတ္တတဆိုတဲ့အတွေးတွေဥစ္စေတာဆိုတဲ့အတွေးတွေအတ္တရှိတာကိုလက်ခံထားပြီးတော့တတ္တဝါလို့ယူဆတယ်သောမငါရဲ့သူတစ်ပါးရဲ့ဆိုတဲ့အယူဆအတွေးတော်အတွေးတွေကိုဖြတ်ကျော်ပြီးတော့အမှန်အကန်ရုပ်နဲ့နာအစစ်အမှန်ကိုသာမြင်တာဟာဒိဋ္ဌိဝိတ္တုဒိဋ္ဌိဆိုတာသိမြင်တတ်တဲ့ဉာဏ်ဝိတ္တုဆိုတာမှားရတဲ့အတွေးတွေကိုဖြည့်ရှင်းမှားရတဲ့အတွေးတွေကိုရှင်းလင်းသုတ်သင်နိုင်တယ်လို့ဒီလိုအဓိပ္ပာယ်စကားနှစ်ရပ်နဲ့ပြောတာဉာဏ်အမြင်ဒီပင်လင်းမှားရွက်တဲ့အတွေးအထင်တွေကိုရှင်းလင်းသုတ်သင်နိုင်သောကြောင့်ဒီနှစ်ရပ်ကိုပေါင်းစပ်ပြီးတော့ဉာဏ်တစ်ခုတည်းကိုပဲဒိဋ္ဌိလို့လည်းခေါ်လိုက်တယ်ဝိတ္တုလို့လည်းခေါ်လိုက်တယ်ဒါစာပေကလာတဲ့ဖွင့်ဆိုချက်ကဒီလိုဖွင့်ဆိုတာအဲ့တော့အမြင်ဤစင်ကြယ်မှုလို့ဆိုတဲ့နေရာမှာဒီစကားလုံးကိုကြည့်မယ်ဆိုရင်အမြင်ရဲ့စင်ကြယ်သွားမှုဆိုတာစင်ကြယ်သောအမြင်လို့ပြောလို့တာပဲအဲ့ဒီလိုပြောမှပို့ပြီးတော့အသေးပဲရှိဒိဋ္ဌိဝိတ္တုဆိုတာစင်ကြယ်မှုဆိုတဲ့စင်ကြယ်တဲ့အနေအထားတစ်ခုကိုပြောတာမဟုတ်ဘူးစင်ကြယ်နေတဲ့ဉာဏ်ဖြစ်ပေါ်လာမှုကိုဆိုလို့တာဒါကြောင့်မို့ဒိဋ္ဌိဝိတ္တုဆိုတဲ့အသေးပဲကိုဝိတ္တိဘက်မှာဗာပြောထားတယ်ဆိုနာမရူပနာယာထာဝဒသနံဒိဋ္ဌိဝိတ္တိနာမနာမရူပနာနာနဲ့ယုတ်တို့ကိုယာထာဝဒသနံအရှိကိုအရှိတိုင်းအဟုတ်ကိုအဟုတ်တိုင်းအမှန်ကိုအမှန်တိုင်းမြင်ခြင်းဟာဒိဋ္ဌိဝိတ္တိနာမဒိဋ္ဌိဝိတ္တိညီပါလေလို့အမြင်ကိုပဲဒိဋ္ဌိဝိတ္တိလို့ဒီလိုခေါ်တာအဲ့တော့အမြင်ကိုဒိဋ္ဌိဝိတ္တုဆိုတာဒီအမြင်ကဘယ်သူကိုပြောတာတော့ဆိုလို့ရှိရင်ဉာဏ်ကိုပြောတာ။ဉာဏ်မှာသိခြင်းနဲ့မြင်ခြင်းဆိုတဲ့ကိစ္စတစ်ခုရှိတယ်။သိတာကသူ့ရဲ့တဘာဝ၊မြင်တာကသူ့ရဲ့ဆွမ်းဆောင်ခြင်း။ဉာဏ်မှာဆောင်ရွက်မှုနှစ်ခု၊ဆောင်ရွက်မှုတစ်ခုရှိတယ်။အဲ့ဒီဆောင်ရွက်မှုနှစ်ခုကိုကြည့်ပြီးတော့တစ်ခါတည်းရမှာဉာဏ်ကိုညာနာလို့လည်းသုံးတယ်။ဘာဖြစ်လို့လဲ။သူ့ရဲ့တဘာဝကသိတာ။အေးသိတယ်။သူကဘာကိစ္စကိုဆောင်ရွက်တာတော့ဆို အမှန်ကိုမြင်တဲ့ကိစ္စကိုဆောင်ရတယ်ဒါကြောင့်ဝိသဒနာလို့လည်းသူခေါ်လိုက်အဲ့ဒီအမြင်တွေကပေါင်းစပ်ပြီးတော့ယမယံခါမှာညာနာသဒနာဆိုဒီလိုအသုံးလေးတွေလည်းရှိတယ်ပေါ့ဉာဏ်ရဲ့သဘာဝတရားနှစ်ခုရှင်းပြီးတော့ပြောတာပေါ့ဉာဏ်သည်သဘာဝအားဖြင့်သိတယ်ဓာတုရဲ့ကိုယ်ပိုင်သဘာဝအသိတတ်တဲ့သဘောရှိတယ်ထိုသိတတ်တဲ့သဘောတရားသည်အမှန်အကန်ကိုမြင်တတ်တယ်ဒါကြောင့်သဒနာဘာမှကမ်းမှလည်းပဲဒီနှစ်ခုကိုပေါင်းစပ်ပြီးတော့သိတယ်မြင်တယ်သိမြင်မှုစသည်ဖြင့်အသိနဲ့အမြင်ကိုတွဲပြီးတော့ပြောသွားတာနော်ဧကံမိနာမရူပနာနာနဲ့ရုပ်တို့ကိုယထာဝတ္တနာဟုတ်တိုင်းပါစွာမြင်ခြင်းဟာဒိဋ္ဌိဝိသုဒ္ဓိနာမဒိဋ္ဌိဝိသုဒ္ဓိပါပဲလို့ဒိဋ္ဌိဝိသုဒ္ဓိရဲ့အဓိပ္ပာယ်ကိုဝိသုဒ္ဓိဘက်မှာအချင်းချုပ်လေးရေးသားထားတာအမြဲတမ်းမှပတ်သားစရာကောင်းဘုန်းကြီးတို့တွေသန္တနာဝိသုဒ္ဓိဆိုတဲ့အဆင့်ကိုရောက်ချင်ပြီဆိုလို့ရှိရင်ရှင်းဥစွာအဓိကစားကြရမှာတသံတရားလုံးငါရဲ့သူတစ်ပါးရဲ့အဟံမမငါဆိုတာတွေးထင်လိုက်လို့ရှိရင်ငါဟာဆိုတဲ့အစွဲလေပေါ်လာတာပဲငါရှိလာပြီဆိုလို့ရှိရင်ငါဟာဆိုတဲ့အစွဲကပေါ်လာမှာပဲသူတစ်ပါးဆိုတာရှိလာလို့ရှင်သူတစ်ပါးဆိုတဲ့အစွဲဟာလည်းပေါ်လာမှာအေးတတ္တဝါဆိုတဲ့အယူအဆအတွေးအမှားအထင်အမြင်တွေဟာတကယ်လေးလာစမ်းစစ်ကြည့်လိုက်လို့ရှင်ဘာလို့တတ္တဝါခေါ်ရလဲလို့ခွဲခြမ်းစိတ်ပြကြည့်လိုက်လို့ရှင်တတ္တဝါလို့ခေါ်စရာတခုမှမရှိဘူးနာနဲ့ရုပ်နှစ်မျိုးပဲရှိတယ်ဆိုတာမှသိမြင်လာအဲ့ဒါလို့သိမြင်လာတဲ့သိမြင်မှုကိုဒိဋ္ဌိဝိသုဒ္ဓိလို့ခေါ်တာပါအဲ့ဒါလို့သိမြင်လာမှုအတွက်ဘုန်းကြီးတို့တွေဟာမင်္ဂနဲ့တရားတွေကိုရှုဆိုတာသင်ကြရတယ်နားကြရတယ်တရားနာတယ်ဆိုတာသင်ယူနေတာပါပဲနားနဲ့သင်နေတာဒါကြောင့်မို့ဒီသုတ္တဆိုတဲ့စကားလုံးအင်္ဂလိပ်လိုတစ်ခါတစ်ခါကျတော့ learning လို့ပြန်တယ်နားယူခြင်းဆိုတဲ့အဓိပ္ပာယ်ဘာဖြစ်လို့လဲဆိုလို့ရှိရင်လောကလူတွေဟာပညာရဖို့ရတဲ့ဘာလို့ရတာလို့ဆိုရင်နားထောင်ကြနားမထောင်မင်းနဲ့ရဖို့ပညာဆိုတာအတ္တမအရှင်ရှားတယ်ဒါကြောင့်မို့ဉာဏ်သုံးမျိုးခွဲတဲ့အခါမှာဉာဏ်ရဲ့မီဒီယာသုံးမျိုးပေါ့ဉာဏ်ရဲ့မီဒီယာသုံးမျိုးမှာစိတ်တမယပညာဘုသူထံကမှမကြဘူးပဲနဲ့ကိုယ်ပိုင်အတွေးနဲ့တည်တယ်ဖြစ်ပေါ်လာတဲ့ပညာမျိုးအစဉ်ကမရဘူးဒီလိုပညာမျိုးကလောကီကိစ္စမှာတော့ထူးချွန်တဲ့ပုံစံတွေမှာဖြစ်နိုင်တော်လဲပဲလောကုတ္တရာတရားနဲ့ပတ်သက်လာလို့ရှိရင်တော့ဘုရားလောင်းနဲ့ပစ္စေကဗုဒ္ဓအလောင်းတွေမှာဖြစ်နေတယ်ဉာဏ်တဲ့ပုံစံတွေဖြစ်နေတယ်အိမတမဉာဏ်ကြီးတဲ့ရှင်သာရိပုတ္တရာမထေရတောင်မှာစိတ်ဓာမယပညာဆိုဖြစ်နေတယ်သူကိုယ်တိုင်တွေးထင်ပြီးတော့သိနိုင်စွာမရှိဘူးတဲ့ရှင်အတ္တသီစီကလည်းတရားခန္ဓာလေးတစ်ပုဒ်ကိုနာရမှသူကိုယ်တိုင်အမှန်တရားကိုတွေးသိနိုင်စိတ်ဓာတ်ဝရပညာမရနိုင်ပိသုဒ္ဓမယဆိုတာကြတော့ဒီစုံတရားစီကနေပြီးတော့မှန်ကန်တဲ့တရားဓမ္မကိုနာယူလိုက်ရပြီးကြားလိုက်ရထိုကြားလိုက်ရသူဖြစ်ပေါ်လာတဲ့အသိဉာဏ်ကြတော့သုဒ္ဓမယဉာဏ်လို့ခေါ်တယ်သုဒ္ဓဆိုတာကြားနာမှုကြောင့်မယကဖြစ်ပေါ်လာတဲ့ပညာပညာမရဆိုတဲ့စကားလုံးကဗမာစကားမှာလည်းမရဘူးဆိုတာရှိနေတော့အဲ့ဒါနဲ့သွားပြီးတော့မရောနေတယ်နော်ဒီနေရာသုတမရဆိုတာသုတကထုတ်လုပ်ပေးလိုက်တယ်နာချမ်းမှုကထုတ်လုပ်ပေးလိုက်တယ်ပညာလို့ဒီလိုပြောလို့လားဈာနာမှုကနေထုတ်လုပ်ပေးလိုက်တဲ့ပညာဒီကနေ့ညတရားဓမ္မကိုနာယူနေကြတယ်ထိုနာယူမှုဒီပညာကိုဖြစ်ပေါ်စေဟုတ်ကဲ့သုတမယပညာလို့ခေါ်တယ်အခုနာအခုပညာရတာပဲသိလိုက်တာပညာကြားနာလိုက်တာကနေပြီးတော့သိလိုက်မှုဆိုတာလေးတွေရတယ်အဲ့တော့သုတမယပညာရတယ်အဲ့ဒီသုတမယပညာကိုထပ်ဆင့်ပြီးတော့လေ့ကျင့်ပြီးမိမိတဏ္ဍာမှာအင်အားကောင်းအောင်လုပ်တာဘာဝနာမယပညာလို့ခေါ်တယ်အဲ့ဒါလို့အင်အားကောင်းအောင်လုပ်လာမှခုနကသဒ္ဒနာဆိုတဲ့အမြင်ဟာပို့ပြီးတော့စင်ကြဲတဲ့စင်ကြဲမှာပေါ့ရှင်းခေတုံးကဗဒနောက်ခံထားတဲ့မှန်နေ ဒီကနေ့ခေတ်လို့ကြည်မှန်ဆိုတာရှိခဲ့တယ်မှာမရှိဘူးကြည်မှန်အနေနဲ့ဘာလို့ကြလဲဆိုကျေးမုံဆိုတာလို့ကြကျေးမုံဆိုတာပါဠိလိုအာရာသပါဠိလိုအာရာသမေရာဆိုတဲ့အစင်းလုံးကျေးများအဝိုင်းကိုအယောင်ဖိတ်ဖိတ်တောက်လာအောင်ပုတ်ထားအဲ့ဒီပုတ်ထားတဲ့ကျေးများအဝိုင်းကိုပဲကျိုးကြီးပြအဝိုင်းကိုညနာမူပြီးတော့ကြည့်လိုက်တဲ့အခါမှာကြီးပြအဝိုင်းထဲမှာပေါ်လာတဲ့ရုပ်ကလေးမြင်ရတာပေါ့အဲ့ဒါကိုလူတွေကကိုယ့်ကိုယ်ကိုယ်ကိုယ့်မျက်နှာမှာမရှိတယ်ဆိုတာကြည့်ညာလို့ရှိရင်ကိုယ့်မျက်နှာကိုယ်ပြန်ကြည့်ခြင်းကျေးမုံကိုဆောင်းထားပြီးကျေးမုံကြီးပြအဝိုင်းကိုပုတ်ပြီးတော့ခိတ်ခိတ်တောက်နေတဲ့အယောင်ပေါ်မှာပေါ်လာတဲ့မျက်နှာရိပ်ကိုကြည့်ချာအဲ့ဒါကိုကျေးမုံပြန်အဲ့ဒီကျေးမုံမှာခိတ်ခိတ်တောက်လာအောင်ကျူရာကကျင်းနဲ့အားနဲ့ပုတ်ပြရအဲ့ဒါလို့ပုတ်ပြတဲ့အခါကျတော့မှကြီးမုံပြားဟာအယောင်ဟာတောက်လာအယောင်တောက်လေးလေးမျက်နှာရိပ်ဟာပြင်းပြင်းလာလေးလေးအယောင်တောက်လာလေးလေးမျက်နှာရိပ်ပြင်းပြင်းလာဒီကြီးမုံကြီးတစ်ခုရလာတာဟာဘာနဲ့ဥမာတူတော့ဆိုသုတမယပညာရလာတာ ਨੇ တကယ်အဲ့ဒီသုတမယပညာကိုအခြေခံပြီးတော့ကိုယ်စိတ်ကိုအာယုံလေးနဲ့လေ့ကျင့်ပြီးတော့ထတ်တလဲနဲ့လေ့ကျင့်ဆောင်ရွက်ပေးလိုက်တဲ့အခါကျတော့ကျင်းမုံကိုအယောင်ထွက်လာအောင်ဖို့နေတယ်လို့ပဲအယောင်ထွက်အောင်ဖို့နေလို့အယောင်တွေဖိဖိတောက်လာတဲ့အယောင်တွေပေါ်လာလိုက်ရင်မျက်နှာရိပ်ဟာထင်ထင်ရှားရှားပေါ်လာတယ်လို့ဘာဝနာပညာပညာဆိုတာဖြစ်ပေါ်လာတယ်အဲကြောင့်ဘုန်းကြီးတွေကရှေးဥစွာသုတမယပညာရောက်အောင်တရားနာကြရတယ်စာပေဖတ်ရှုကြရတယ်လေးလာကြရတယ်မေးမြန်းကြရတယ်ဆွေးနွေးကြရတယ်အဲဒီလိုမေးမြန်းဆွေးနွေးခြင်းဖြင့်သုတမယပညာတွေရလာပြီးတဲ့အခါမှာထိုသုတမယအခြေခံပြီးတော့ဘာဝနာမယပညာဖြစ်လာအောင်အချိန်ချင်းအထက်ထစိတ်နဲ့အာယုံကိုလေ့ကျင့်ခံယူဖို့လိုအပ်တယ်လေ့ကျင့်ခံယူတာကိုပဲတရားအားထုတ်တယ်လို့ခေါ်တာပါစိတ်နဲ့အာယုံနဲ့ကပ်ပြီးတော့လေ့ကျင့်နေတာအဲ့လိုလေ့ကျင့်လိုက်လို့ရှင်အသိဉာဏ်ဤရှင်းတဲ့ရှင်းလာတယ်ရှင်းလာတဲ့အခါကျတော့အသိဉာဏ်ဤရှင်းလာတာဟာအာယုံပေါ်မှာပေါ်ထင်းလာတဲ့မိမိရဲ့မျက်နှာရိပ်ကိုထင်ထင်ရှားရှားမြင်ရတယ်လို့ပဲတဘာဝတရားတွေထင်ထင်ရှားရှားကြီးမြင်လာလို့ဟုတ်ဒီအဲ့ဒါကိုပြောတာဒိဋ္ဌိဝိတုဒ္ဓိတတဝါဆိုတဲ့အတွေးတွေအထင်တွေကိုဖြတ်ကျော်ပြီးတော့တတဝါဆိုတာရှင်ရှင်ယူဆချက်တစ်ခုမြတာဖြစ်တယ်တကယ်ရှိနေတာကယုံနဲ့နံနှမျိုးပဲလို့ယုံနဲ့နံထိအောင်စိုက်ထိပ်ပြီးတော့မြင်လာပြီဆိုလို့ရှိရင်ထိထိဝိတ္တရီတဲ့ဒီအမြင်လေးဟာစင်ကြဲလာပြီကျင်းမုံယုတ်ထဲမှာမျက်နှာရိပ်ပေါ်လာတယ်လို့ပဲတဘာဝယုံနဲ့နေရဲ့တဘာဝအတင်တန်ဟာပေါ်လာတယ်အဲ့ဒီလိုပေါ်လာလိုက်တာနဲ့တကြိမ်နဲ့အေးစောစောကဒုထင်းနေကြတဲ့သူငါရှိတယ်ဆိုတော့တတ္တဝါဆိုတဲ့အတွေ့တွေငါဆိုတဲ့အတွေ့တွေငါဟာဆိုတဲ့အတွေ့တွေသူတော်ဆိုတဲ့အတွေ့တွေသူတော်ဟာဆိုတဲ့အတွေ့တွေဒီအတွေ့တွေဟာတခုမှမမှန်ပါလားတကယ်တော့သဘာဝတရားဖြစ်တဲ့ယုံနဲ့နဲ့နှမျိုးသားလင်းဒီအသိဉာဏ်ထဲမှာခေါ်လာတာပါလားလို့ခြင်းမုံထဲမှာမိမိမျက်နှာရိပ်ခြင်းရှင်ရှားရှားခေါ်လာပြီးတကယ်လို့တရားဓမ္မတွေခြင်းရှင်ရှားရှားခေါ်လာနိုင်ပါပြီအဲ့ဒါလို့ခေါ်လာခြင်းဒီပင်နေနာမရူပနာယထာဝတ္တနာဒိဋ္ဌိဝိသုဒ္ဓိနာမနန္ဒယုတ်တွေကိုမှန်မှန်ကန်ကန်ယုတ်နဲ့နှစ်ပါးကိုကိုယ်ကိုယ်ကြာကြာသိမြင်ခြင်းဟာဒိဋ္ဌိဝိသုဒ္ဓိဖြစ်ပါတယ်လို့ဝိသုဒ္ဓိမှန်မှန်ဒီလိုဆိုတာပါအဲဒါခုနဒသနာဝိသုဒ္ဓိဖြစ်ဖို့အတွက်အခြေခံဖြစ်တဲ့အတွေ့အထင်တွေကိုရှင်းယုံနဲ့ပြီးပြီလားလို့ဆိုမပြီးသေးဘူးဘာလို့နေသေးလဲဆိုအဲ့ဒီဒီယုံတဲ့နန်းတွေဟာတကယ်ရှိနေတဲ့သဘာဝတရားတွေဟာဘာကြောင့်ရှိနေရတာလဲဆိုတဲ့ဆိုင်ရဆိုင်ရအကြောင်းတရားကိုပါသိမြင်လာဖို့လိုအပ်တယ်နော်ဘာကြောင့်ရှိနေရတယ်ဘာကြောင့်ဖြစ်နေတယ်ဆိုတဲ့အကြောင်းတရားကိုကိုပါသိလာပြီးဆိုမှဖြစ်ဆုံးတယ်လို့ပြောရမယ်သောမဟုတ်လို့ရှိရင်သူပေါ်တယ်လို့ပေါ်လာတာလားသောမဟုတ်တစုံတယောက်ကခံနေလိုက်လို့ပေါ်လာတာလားဘယ်လိုကြောင့်ပေါ်လာတာလဲဆိုပြီးအเจ้าနဲ့ပတ်သက်ပြီးတော့တွေ့ဝေပြီးတန်တရားတွေဖြစ်နေအောင်အ အဲ့ဒီလိုတန်တရားတွေမဖြစ်ရအောင်ဘာကြောင့်ဒီအရေးဟာရှုံးနေတဲ့ဆိုတဲ့သဘာဝတရားဟာရှိလာတာလဲဆိုတာကြည့်လိုက်တဲ့အခါကျဆရာဆရာအကြောင်းတရားတွေကိုဖြည်းဖြည်းရှားရှားကြီးပေါ်လာသိလာတယ်အဲ့ဒီလိုဆရာဆရာအကြောင်းတရားတွေကိုသိလိုက်တာနဲ့ကြိုင်တဲ့အခြေလေငကူကတွေးထင်ထားတယ်တို့လူတွေဆိုတာထာဝရဘုရားဖန်ဆင်းလို့ဖြစ်လာတာကဘာကြီးကိုဘုရားကြီးကဖရာကဖန်ဆင်းထားတာသို့မဟုတ်တကုရှင်ကဖန်ဆင်းထားတယ်ဆိုတော့အတွေးတွေမှလွန့်သွားပြန်မရှိတော့ဘာဖြစ်လို့လဲကိုကိုယ်တိုင်မြင်တဲ့အကြောင်းကဖန်ဆင်းတဲ့အကြောင်းမှဟုတ်မှာမဟုတ်ဘူးဟောနောက်တစ်ခုကတချို့ကထင်နေဒါတွေကသူ့ဟာသူ့အလိုလိုဖြစ်လာတာတွေပါဘယ်သူမှလောက်တာမဟုတ်ပါဘူးအကြောင်းမဲ့ဖြစ်လာတဲ့အရာတွေပါလို့အကြောင်းကိုလက်မခံတဲ့အာယတုကဝါဒဆိုတဲ့အတွေးတွေကလည်းရှိခဲ့သေးတယ်။အဲ့ဒီအတွေးတွေကလည်းပဲလုံးဝရှင်းသွားတယ်ဟော။ဟောသာဝရဘုရားဆန်းသင်းလို့ဖြစ်တယ်ဆိုတာလည်းမဟုတ်ဘူး။အကြောင်းပဲဖြစ်တယ်ဆိုတာလည်းမဟုတ်ဘူး။တကယ်စစ်မှန်တဲ့အကြောင်းကဓာရီဓာရီပဲလို့အကြောင်းတွေကိုမြင်လိုက်တာတည်းကြိုင်နဲ့မှားယွင်းတဲ့အကြောင်းတရားပေါ်မှာမှားယွင်းစွာသုံးသပ်ထားတဲ့အယူအဆမှားယွင်းမှုတွေကလည်းပဲစင်ကြယ်သွားတယ်တန်တရားလည်းကင်းသွားတယ်အတွေးမှားတွေလည်းစင်ကြယ်သွားတယ်ဒါကြောင့်မို့ဒီအမြင်ကြတော့သူကအသိဉာဏ်ကိုပိစယပရိဂဟဉာဏ်လို့ခေါ်တယ်ပိစယဆိုတာအကြောင်းတရားကိုပရိဂဟပိုင်းပိုင်းနိုင်နိုင်ဆုတ်ကင်ပြီးတော့သိတဲ့ဉာဏ်တယ်ဟောအကြောင်းထီအောင်ဆုတ်ကင်ပြီးတော့သိသွားတယ်အကြောင်းထီအောင်ကင်ပြီးသွားပြီးတော့သိသွားတော့ဘာဖြစ်လဲတန်တရားဆိုတာဒီမလာတော့ဘူး။ဘာကြောင့်ဖြစ်တာလို့ဖျားခံစင်းလို့ဖြစ်တာလား။အကြောင်းပဲဖြစ်တာလားဆိုတော့အတွေးတွေကိုခေရှားနိုင်တယ်။ဒါကြောင့်မို့ကိင္ခာဝိတရဏဝိတုဒ္ဓိလို့ခေါ်တယ်။ကိင္ခာဆိုတာတန်တရားဖြစ်နေတယ်။အေးတန်တရားဖြစ်တယ်ဆိုတဲ့နေရာနဲ့ပတ်သက်ပြီးတော့တန်တရားတွေက16မျိုးတောင်မှပဲစာပေကျမ်းဂန်ထဲမှာဆိုထားတာရှိတယ်ဟော။အတိတ်နဲ့ပတ်သက်ပြီးတော့တန်တရား5မျိုးအနာဂတ်နဲ့ပတ်သက်ပြီးတော့တန်တရား5မျိုးပစ္စုပန်နဲ့ပတ်သက်ပြီးတော့တန်တရား6မျိုးအားလုံးပေါင်းလိုက်တဲ့အခါကျတော့တန်တရား16မျိုးရှိအဲ့ဒီ16မျိုးတော့ဒုလောဒုလောတွေးတော့ယုံမှမှုဆိုတဲ့တန်တရားတွေကိုလည်းဖြတ်ကျော်သွားနိုင်တယ်ဖယ်ရှင်းပြစ်လိုက်နိုင်တယ်ဒါကြောင့်မို့ကင်ခာလို့ဆိုတယ်တွေးတော့ယုံမှနေတဲ့အတွေးတွေကိုဝိတရဏကျော်ဖြတ်ပြီးတော့ဝိတုဒ္ဓိမိမိရဲ့ဉာဏ်မြင်လေးကစင်ကြယ်သွားပါလေ။အဲ့ဒီဉာဏ်ကခုမပါဘဲနဲ့ဝိပဿနာချင်းစဉ်ကိုချင်းလို့မရပါဘူးတဲ့။ဒီဉာဏ်ကခုကငါတာမအရေးကြီးလို့ foundation ဆောက်ဝိပဿနာဝိပဿနာဉာဏ်ရဲ့ foundation ဖြစ်ပါလေ။ပထမဆုံးယုံတဲ့နံကိုသာရှိတယ်ဆိုတာသိအောင်ကြိုးစားရမယ်။ဒုတိယထိုယုံနံရဲ့စိတ်မှန်တဲ့အကြောင်းတရားတွေကိုသိရှိနိုင်အောင်ကြိုးစားရမယ်။အဲ့ဒီဉာဏ်မြင်နှစ်ခုရလိုက်ပြီးဆိုလိုက်တာနဲ့တကြိုင်နဲ့ယထာဘူတဉာဏထသနာလို့စာပေမှာသုံးလေးရှိတယ်။မှန်မှန်ကန်ကန်မြင်ပြီးတော့သိတဲ့အသိဉာဏ်ဆိုတာဒီဉာဏ်မျိုးကိုပြောတာပါ။ဒေဋ္ဌိဝိတ္တိကင်္ခာဝိတ္တနာဝိတ္တိဆိုတဲ့စင်ကြယ်မှုနှစ်ရပ်ကိုဖြစ်ပေါ်စေနိုင်တဲ့နာမရူပပြိစေရဉာဏ်ပစ္စယပြိခာဉာဏ်လို့ဆိုဒီဉာဏ်နှစ်ခုဟာယထာဘူတဉာဏထသနာပါ။ဟုတ်တယ်။မကန်တဲ့ဉာဏ်အမြင်တွေဖြစ်ပါလေ။အဲ့ဒီမကန်မှုဆိုတဲ့ဉာဏ်အမြင်မှမရှိသေးလို့ရှိရင်နိဗ္ဗာန်ကိုမလိုပါဘူး။နိဗ္ဗာန်ကိုမြင်ဖို့ဆိုဖြစ်နိုင်ဘူးတဲ့။နိဗ္ဗာန်ရဲ့အတားအဆီးတွေအကာအကွယ်တွေကအလွန်များနေတယ်။မိမိရဲ့တန်တာအတားအဆီးကာကွယ်တွေဆိုတာဘယ်ကိုတားဆီးပြီးဘာကိုကာကွယ်ထားတာလဲဆိုမိမိရဲ့စိတ်အစဉ်လေးကအသိဉာဏ်လေးကမနှင်းလက်နိုင်ဘူးထိုအသိဉာဏ်လေးကိုအားပြော့သိသိသွားအောင်និဝရဏဆိုတဲ့အကုသိုလ်တရားတွေကလွန်ထားတယ်ကိလေသာဆိုတာအညစ်တွေကဆုပ်ပိတ်ထားတယ်និဝရဏတွေကဆုပ်ပိတ်ထားတယ်ကိလေသာတွေကလွန်အောင်ထားတယ်ဒါကြောင့်မို့လူတွေရဲ့အသိဉာဏ်ဟာနိဗ္ဗာန်ကိုမြင်နိုင်စွမ်းဆိုတာမရှိဘူးတဲ့တန်တရားထဲမှာမိမိအထင်နဲ့အမြင်ပေါ်မှာပဲတွေ့တာပြီးတော့လူနေကြရတယ်ဟောဒါကြောင့်ဌာနနာဝိသုဒ္ဓိဆိုတာဖြစ်မှန်းနိုင်ဘူးလို့ဒီလိုပြော။အေးဌာနနာဝိသုဒ္ဓိဆိုတဲ့နိဗ္ဗာန်မြင်ဖို့အတွက်ဒီအခြေခံဉာဏ်တစ်ခုကစင်ကြယ်လာပြီဆိုတဲ့အခါမှာ วิปัสสนาญาณล้ำยองตัดตัวลงไปโววิปัสสนาญาณล้ำยองอสิ้นสิ้นคนน่ะอายุเนี่ยสิ้นเนี่ยยุคนั้นอายุเนี่ยวิปัสสนาชุบได้สิ้นดุป้องซะပြီးတော့ตมารีซ้อนอาปัญญาซ้อนอา2ရက်ป้องซะပြီးတော့อนุโลมไล่เลยဆိုလို့ရှိရင်ဘုန်းကြီးတို့တွေရဲ့ခုနကချင်းပုံပြင်းကိုပွတ်တိုက်ပေးတယ်လို့ပဲသဘာဝတရားတွေဟာချင်းချင်းရှားရှားကြီးပေါ်လာมาဖြစ်ပါတယ်ဒီကောင်းပြီကိန္ဓုကောပမသုတ်တံမှာရဟန်းတော်တစ်ပါးကသိခြင်းတယ်သူကနိဗ္ဗာန်ကိုမြင်တဲ့ဉာဏ်အမြင်မှာဘယ်လိုအတိုင်းအတာနဲ့မှစစ်ကြင်မှုရနိုင်တယ်လဲဆိုရင်ဒီစစ်ကြင်မှုအပိုင်းနဲ့ပတ်သက်ပြီးသူမရှင်းလို့သူကတွေ့တဲ့ကိုယ်တော်နိုင်မင်းအဲ့ဒီကိုယ်တော်ကရှင်ပြားတဲ့ဉာဏ်တစ်ပါးရဲ့ဉာဏ်အမြင်စင်ကြယ်တယ်ဆိုတာဘယ်လိုအတိုင်းအတာနဲ့ဖြစ်လာတာလဲသူမေးတဲ့ကိုယ်တော်ကအရိယာပဲရဟန္တာပုဂ္ဂိုလ်မျိုးဖြစ်မယ်အရိယသူတော်စင်တကယ်ကိုဉာဏ်မြင်ပေါ့ရောက်ထားတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကသူချင်းခဲ့တဲ့လမ်းကြောင်းတိုင်းသူကပဲလို့ဖြေတော့ဆိုမရှင်းတဲ့အာယတန6ပါးရဲ့ဖြစ်ကြောင်းတရားနဲ့ချုပ်ကြောင်းတရားကိုရှင်းရှင်းလင်းလင်းမြင်မယ်ဆိုလို့ရှိရင်တော့ထသနာဝိတ္တိဖြစ်ပါတယ်ဒီလိုဖြေလိုက်ဒါစာပေလို့ဒီလိုပထမနားလဲလေအာယတန6ပါးဆိုတော့စာစကားပြောလိုက်တဲ့အခါကျတော့ဘုန်းကြီးတို့တွေစိတ်ကစာထဲရောက်သွားမယ်စာထဲမရောက်စင်ဘူးအာယတန6ပါးဆိုတော့ကိုယ်မျက်စိရယ်နားရယ်နှာခေါင်းရယ်လက်ရရယ်ကိုယ်ရယ်စိတ်ရယ်ပစ္စတိကအာယတန6ပါးအဲ့ဒီ6ပါးကိုရင်းညွှန်းပြောတယ်ယသိနန္ဒနယကိုဆိုရက်အာရဏ6ပါးဟာဘာကြောင့်ဖြစ်လာသလဲဘာကြောင့်ချုပ်သွားရသလဲနောက်ဆုံးချုပ်ငိမ့်သွားတာဘယ်နည်းနဲ့ချုပ်ငိမ့်သွားသလဲဘယ်လိုအကြောင်းတရားတွေကြောင့်ဖြစ်ပေါ်လာသလဲဆိုတာကိုလေ့လာဆန်းစစ်ပြီးတော့သိမြင်မယ်ဆိုလို့ရှိရင်သတ္တနာဝိတ္တိဖြစ်ပါလေလို့ပြောလိုက်တယ်သူပြောလိုက်တဲ့စကားကသူချင့်ခဲ့တဲ့လမ်းစဉ်ကဒါနဲ့သူကယန္တာဖြစ်ခဲ့တာဟုတ်နိဗ္ဗာန်ကိုမြင်ခဲ့တာဒီလမ်းစဉ်နဲ့သူကမြင်ခဲ့တယ်စကုပ္ပတာရလို့ဆိုတဲ့မျက်စိပေါ်မှာမမြင်တဲ့သဘောတရားတွေဆင်ញင်စဉ်းစားဘူးလေဆင်ញင်စဉ်းစားပြီးတော့လေ့ကျင့်ပွားများလာသည့်အတွက်ကြောင့်သူဟာသာသနာဝိတ္တိကိုရခဲ့တယ်သောတာပတာရလို့ဆိုတဲ့နာအချီနဲ့ပတ်သက်ပြီးတော့သဘောဝတရားတွေကိုရှုမြင်သုံးသပ်ပြီးတော့ဝိပဿနာဉာဏ်မြင်နဲ့ရှုသိမ်သုံးသပ်ပြီးတော့ဆင်ញင်အားထုတ်ခဲ့ဘူးလေသူတို့ပဲခန္ဓာပတာရဇီဝပတာရကာယပတာရမနာရဏစိတ်နဲ့ပတ်သက်တဲ့အာယုန်တွေပေါ်မှာစူးစမ်းရင်းကနေပြီးတော့ဝိပဿနာရှင်းစစ်တစ်ခုရှင်းလို့အောင်မြင်ပေါက်ရောက်ခဲ့ပြီလေအဲ့ဒီသူချင်းခဲ့တဲ့လမ်းကြောင်းအတိုင်းသူကပြောလိုက်တာပဲလေသူချင်းခဲ့တဲ့လမ်းကြောင်းတိုင်းအဲ့ဒီအာယရဏ6ပါးရဲ့ဖြစ်ကြောင်းတရားနဲ့ချုပ်ကြောင်းတရားအဲ့ဒါကိုသမှုရိယနဲ့အထင်ကမှဒီနှစ်ခုကိုရှင်းရှင်းလင်းလင်းမြင်ပြီဆိုလို့ရှိရင်သတ္တနာဝိတ္တိဖြစ်ပါတယ်လို့ဒီလိုပြောလိုက်တော့ပုဂ္ဂိုလ်ကသိပြီးတော့မကျေနပ်ဘူးမကျေနပ်ဘူးလာမေးတဲ့ကိုယ်တော်မကျေနပ်လို့နောက်ကိုယ်တော်တော်ကသွားမေးပြန်ရှင်းပြရတယ်ဘယ်လိုအတိုင်းအတာနဲ့မှသတ္တနာဝိတ္တိဆိုတာဖြစ်နိုင်တယ်လဲဆိုတော့အဲ့ဒီကိုယ်တော်ကဘာဖြေလိုက်တယ်ဆိုငါ့ရှိဥပါဒနဲ့ခန္ဓာ၅ပါးရဲ့ဖြစ်ကြောင်းတရားနဲ့ချုပ်ကြောင်းတရားကိုရှင်းရှင်းလင်းလင်းသိရင်သာသနာဝိတ္တိဖြစ်ပါလေလို့ဖြေလိုက်ပြန်သူကြတော့ခန္ဓာ၅ပါးလို့ဆိုတော့သိเสียရရှိသမျှကုန်တယ်ခုနကိုယ်တော်ဖြေတာကယုတ်တရားအချို့ပဲပါသေးတယ်နံတရားလည်းမကုန်ဘူးယုတ်တရားလည်းမကုန်ဘူးခုနကအချို့အဝက်ကလေးသိတာနဲ့သာသနာဝိတ္တိဖြစ်တယ်ဆိုတာသူကမကျေနပ်ပြန်မကျေနပ်ဘူးမကျေနပ်လို့ဒုတိယကိုယ်တော်သွားမေးတော့ဒုတိယကိုယ်တော်ကဥပါဒနဲ့ခန္ဓာ၅ပါးနော်တဏှာတို့ဒိဋ္ဌိတို့ ਨੇ ဆွဲလန်းရဖြစ်တဲ့ရုပ်ဝေဒနာသင်ညာသင်္ခါရဝิญဉ္ဇဉ်တို့ဆိုတဲ့ဘုန်းကြီးတို့တွေရဲ့တဏှာမှာဖြစ်နေတယ်ဒီတဘာဝအစု၅မျိုး ਨੇ ပတ်သက်ပြီးဘာကြောင့်ဖြစ်တယ်ဘာကြောင့်ချုပ်သွားတယ်ဆိုတဲ့ဒီတဘာဝတွေကိုအတိုင်းအတာ ဖြစ်ဖြစ်ဆိုဆိုသိပြီဆိုရင်ဒါသနာဝိတုဒ္ဓိဖြစ်ပါတယ်လို့ဖြေလိုက်တာရုံနဲ့နံနဲ့ဖြစ်ဖြစ်ဆိုဆိုဖြေလိုက်တာပဲဒီအဖြေသို့တော်လည်းဒီကိုယ်တော်ကဒီအဖြေကိုမကျေနပ်ပြန်ဘာလို့မကျေနပ်တော့ခုနကကိုယ်တော်ဖြေတာနဲ့ကွဲလွဲနေပြန်သေးတယ်ပေါ့နောက်ထပ်အဖြေတစ်ခုရှာအောင်မယ်နောက်ကိုယ်တော်တစ်ပါးစီသွားမေးပြန်တယ်နောက်ကိုယ်တော်တစ်ပါးစီသွားပြီးတော့နောက်ကိုယ်တော်ကဘယ်လိုပြောတော့ဆိုငါရှင်နဲ့ဒသနာဝိသုဒ္ဓိဖြစ်ဖို့ဆိုတာတဲ့ဓာတ်ကြီးလေးပါးရဲ့ဖြစ်ကြောင်းတရားနဲ့ချုပ်ကြောင်းတရားသို့မဟုတ်ဓာတ်ကြီးလေးပါးရဲ့ဖြစ်မှုပြမှုတွေကိုရှင်းရှင်းလင်းလင်းသိဖို့လိုတယ်ဓာတ်ကြီးလေးပါးရဲ့ဖြစ်မှုပြမှုသို့မဟုတ်ဖြစ်ကြောင်းတရားချုပ်ကြောင်းတရားတွေကိုရှင်းရှင်းလင်းလင်းသိပြီဆိုရင်ဒသနာဝိသုဒ္ဓိဖြစ်ပါတယ်လို့ဖြေလိုက်ပြန်တယ်ဖြေလိုက်တဲ့အခါကျတော့သူကပိုကျင်းမသွားပြန်ဘူးလားနန္တရားတော်မပါဘူးယုတ်တရားလေးနဲ့ရှုပြီးတော့သူကနိဗ္ဗာန်ကိုမြင်တယ်လို့ပြောလိုက်တာမကျေနပ်ပြန်ဘူးနော်ဓာတ်ကြီးလေးပါးနဲ့ရှုပြီးတော့သူကဒီဉာဏ်မြင်စင်ကြယ်မှုကိုရတယ်လို့ဖြေတာမကျေနပ်လို့နောက်ကိုယ်တော်တစ်ပါးစီသွားမေးပြန်တယ်အရှင်ဘုရားတဲ့ဒသနာဝိသုဒ္ဓိဆိုတာဘယ်လိုတိုင်းတာနဲ့မှဖြစ်တာလို့ဆိုအဲ့ဒီကိုယ်တော်ကဖြေပုံကယံကိစိသမုဒိယဓမ္မံသဗ္ဗန္တံနိရောဓဓမ္မံမရှိရင်ဖြစ်ချင်းသဘောရှိတဲ့တရားတွေမှန်သမျှပြည့်ချင်းသဘောရှိတယ်လို့ရှင်းရှင်းလင်းလင်းမြင်မယ်ဆိုရင်ဒသနာဝိသုဒ္ဓိဖြစ်ပါတယ်ဖြစ်ချင်းသဘောတရားရှိတဲ့တရားမှန်သမျှပြည့်ချင်းသဘောရှိတယ်ဒီစကားပိုင်းလေးကိုတရားနာပရိသတ်တွေကြားမှုရပါလိမ့်မယ်ဒီမဲ့ဆက်ကြတဲ့မှာပါရမောရံကိစိသမုဒိယဓမ္မံသဗ္ဗန္တံနိရောဓဓမ္မံတိဓမ္မစက်ခုံဥဒ္ဒပါတိဆိုတဲ့နေရာမှာရှိတယ်လေအဲ့ဒီမှာရှင်ကုဋေညတတဝံဖြစ်သွားတဲ့အခါမှာသင်္ခါရတရားတွေအားလုံးဟာဖြစ်ချင်းသဘောရှိတဲ့သင်္ခါရတရားတွေအားလုံးဟာချုပ်ချင်းသဘောရှိတယ်လို့ချုပ်ကုန်သုံးသပ်ဆင်ခြင်တဲ့ဝိပဿနာဉာဏ်နဲ့တတဝံအစဉ်ရောက်သွားတယ်အဲ့ဒီကိုယ်တော်ကလည်းတတဝံဖြစ်ပြီးတော့နိဗ္ဗာန်ကိုမြင်ခဲ့တာသူဒီလမ်းကြောင်းကမြင်ခဲ့တာဖြစ်လို့သူသွားခဲ့တဲ့လမ်းကြောင်းအတိုင်းသူကဖြေလိုက်တာဖြစ်ချင်းသဘောရှိတဲ့တရားမှန်သမျှချုပ်ချင်းသဘောရှိတယ်လို့ရှင်းရှင်းလေးသိတယ်မြင်တယ်ဆိုရင်ယတနာဝိသုဒ္ဓိဖြစ်ပါတယ်လို့ဖြေလိုက်တော့ရဟန်းလေးပါးကိုချင့်ကပ်ပြီးတော့မေးလိုက်လို့ရလိုက်တဲ့အဖြေတစ်ခုကိုမှသူကရှင်းနှမှုမရှိဘူးအဲ့ကိုရှင်းနှမှုမရှိတာနဲ့အဲ့ဒီအဖြေလေးခုကိုမှတ်ယူပြီးတော့မြတ်စွာဘုရားစီသွားပြီးတော့ဘုရားကိုသွားလျှောက်တယ်အရှင်ဘုရားတဲ့ပထမကုတော်ကတပည့်တော်မေးတာကိုသူကဖြေတယ်တဲ့အာယတန6ပါးရဲ့ဖြစ်ကြောင်းတရားချုပ်ကြောင်းတရားဖြစ်မှုပြမှုတွေကိုရှင်းရှင်းမြင်ဒသနာဝိသုဒ္ဓိဖြစ်တယ်ဒုတိယကုတော်ကခန္ဓာဥပါဒဏ်နဲ့ခန္ဓာ5ပါးရဲ့ဖြစ်မှုပြမှုတို့မှဖြစ်ကြောင်းတရားချုပ်ကြောင်းတရားတွေကိုရှင်းရှင်းလင်းလင်းသိရင်ဒသနာဝိသုဒ္ဓိဖြစ်တယ်တတိယကုတော်ကဓာတ်ကြီး4ပါးရဲ့ဖြစ်မှုပြမှုဖြစ်ကြောင်းတရားချုပ်ကြောင်းတရားတွေရှင်းရှင်းလင်းလင်းမြင်ဒသနာဝိသုဒ္ဓိဖြစ်တယ်။စတုဋ္ဌကုတော်ကဖြစ်ချင်းသဘောရှိတဲ့တရားမှန်သမျှပြည့်ချင်းသဘောရှိတာပဲလို့မြင်ရင်ဒသနာဝိသုဒ္ဓိဖြစ်တယ်လို့ဒီလိုတစ်မျိုးစီဖြေကြတယ်ခင်ဗျာတဲ့ဒသနာဝိသုဒ္ဓိဖြစ်ဖို့ရအတွက်ဘယ်လိုအတိုင်းအတာနဲ့မှတ်ရမလဲဖရာကိုမေးတယ်အဲ့လိုဖရာကိုမေးတဲ့အခါကျတော့မြတ်စွာဘုရားကခန္ဓာကိုယ်တော်ရဲ့အဖြေအားလုံးကမှန်တယ်ပမာဘူးဆိုတော့သူတို့လာခဲ့တဲ့လမ်းကြောင်းအတိုင်းဖြေကြတာလေသူတို့လာခဲ့တဲ့လမ်းကြောင်းကတူချမတူတာဘူးအခုဒီကနေ့တရားဝဲကြီးကိုလာတဲ့လူတွေတောင်ကလာတာလည်းရှိတယ်မြောက်ကလာတာလည်းရှိတယ်ရှေ့ကလာတာလည်းရှိတယ်အေးတောင်ကနေတဲ့ပုဂ္ဂိုလ်ကတောင်ကနေမြောက်သွားလို့မဖြေပေဘူးလားတောင်ရက်မှာနေတဲ့ပုဂ္ဂိုလ်ကတရားဝဲပဲမှာရှိတော့အေးမြောက်ရက်မှာရှိတယ်ဆိုတောင်ရက်ကလာမှာပေါ့အော်မြောင်ရက်ကလာတဲ့ပုဂ္ဂိုလ်ကဒီစကားကြတော့သူကမကျေနပ်စရာကြီးဖြစ်နေဟုတ်လားသူကမြောင်ရက်နေတာဆိုမြောင်ရက်ကလာမှာတောင်ရက်ကလာမှာမဟုတ်ဘူးအရှိရနေတဲ့ပုဂ္ဂိုလ်ကလည်းဟေးတောင်ကနေမြောက်ကိုလာဆိုတဲ့စကားမကျေနပ်ဘူးသူကအရှိကနေအနောက်လာရမှာကိုယ်အနောက်ဘက်နေတဲ့ပုဂ္ဂိုလ်ကြတော့အနောက်ကနေအရှိမလာရဘူးလားအဲ့ဒီလိုကိုယ်လမ်းကြောင်းကမတူညီတဲ့အဖြေတွေဖြစ်နေသည့်အတွက်ကြောင့်မကျေနပ်အဲ့တော့မကြည်နဲ့တာမြတ်စွာဘုရားကအေးငါဥပမာတစ်ခုပြောမယ်အဖြေမပေးဘူးမြတ်စွာဘုရားအဖြေမပေးဘဲနဲ့ငါဥပမာတစ်ခုပြောမယ်ပေါ့ပင်ကိုမမြင်ဘူးတဲ့လူတယောက်က ခုတွေ့တဲ့လူကိုမေးကြည့်တယ်ပေါ့ပင်ဆိုဘယ်လိုဟာလဲပေါ့ဆိုတော့ပထမတွေ့တဲ့လူကဖြေလိုက်တယ်ငါပေါ့ပင်ဆိုတာကွာမဲမဲချုပ်ချုပ်မိလောင်တင်ကုန်တူကြီးနဲ့တူတယ်လို့ဖြေသူမြင်ခဲ့တာအဲ့တိုင်းပဲမြင်ခဲ့တာပေါ့ပင်ဆိုတာအရွက်တွေကျွေသွားပြီဆိုလို့ရှိရင်အသားကလည်းပေါ့ပင်ရဲ့အသားကမြင်မှုတဲ့ပုံကိုသိလိုက်တယ်အပင်ကခန့်နေတဲ့ကိုနော်မိလောင်ထားတယ်လို့နဲ့အရွက်တွေကကျွေနေတယ်ဆိုတော့တင်ကုန်တူကြီးတို့ဖြစ်နေတာပေါ့မီးလောင်ပင်မီးလောင်ထားတဲ့သစ်ပင်ကြောက်ကြီးသင်္ကုတ်တူကြီးလိုပဲချိလိုက်မဲမဲ66ကြီးသူကအဲ့ဒါမြင်မှုတွေအတွက်ကြောင့်ဟေးပေါ့ပင်ဆိုတာတဲ့ဟိုမဲမဲကျုပ်ကျုပ်သင်္ကုတ်တူကြီးလိုပဲလို့ပြောသွားတယ်ဟိုလူကဒီကောင်ပေါ့ပင်သိမထင်ပါဘူးနောက်တစ်ယောက်မေးဦးမယ်နောက်တစ်ယောက်မေးဦးမယ်ဆိုတော့နောက်တစ်ယောက်ကဘယ်လိုဖြေတုံးဆိုဟာပေါ့ပင်ဆိုတာကွာရဲမဲ့နေတာပဲကွာဈေးတဲကဟိုကျက်သားဝက်သားခုတ်ထစ်ထားတဲ့အသားထစ်တွေလို့ရဲမဲ့နေတာသူဖြေတဲ့အချိန်ကပေါ့ပင်ကတပင်လုံးပင်လုံးညွတ်ပွင့်နေတာကိုပင်လုံးညွတ်ပွင့်နေတဲ့အချိန်မှာဆိုတော့အဲ့ဒီတိုင်းပဲသူမြင်တာပေါ့ပင်ကိုကြည့်လိုက်မယ်ဆိုရင်အခုတပူရဲဆိုရင်တပူရဲဆိုလို့ရှိရင်ဟုတ်တာပေါ့တွေလဲတွေပွင့်ကြတယ်လို့ဆိုတာပေါ့တော့တဲ့မှာသွားကြည့်ရင်ပေါ့တွေလဲတွေပေါ့ပင်တွေလဲပင်တွေကြည့်လိုက်မယ်ဆိုရဲနာအဲ့တော့သူကရာသီအလိုက်ကိုတွေ့ခဲ့တဲ့အပင်ကိုကိုယ့်ဟာကိုဖြေချတယ်အဲ့တော့တတရားလူမေးလိုက်တဲ့အခါကျတော့ဟာပေါ့ပင်ဆိုတာအတိအညာလေးတွေတွဲလဲလေးတွေနဲ့ကိုယ့်ကိုယ်ပင်နဲ့အနာဂတ်တူတယ်ကွာဟောသူကြတော့အပွင့်ကနေပြီးတော့ဟိုအတိတန်လေးတွေအတိလေးတွေထွက်လာပေါ့ပင်ကအတိလေးတွေတွဲလောင်းလေးတွေကြာတယ်အဲ့ဒါကိုသူကဖြေတယ်သူမြင်တဲ့အချိန်ကအဲ့ဒီတိုင်းပဲပေါ့ပင်တခါနောက်တစ်ယောက်ကိုတော့မေးပြန်တယ်တကယ်ချင်းပေါ့ပင်ဆိုဘယ်လိုငါတော့ပေါ့ပင်ဆိုတာမင်းအရွက်တွေအလက်တွေနဲ့အုပ်ပြီးတော့တခါတည်းအုပ်အုပ်ဆိုင်ဆိုင်နဲ့ညောင်ပင်ကြီးတို့ပေါ်လို့ပြောဟောပေါ့ပင်ကြီးကရွက်တွေအကုန်လုံးစီပြီးတော့နေတဲ့အချိန်အဖူးတွေပွင့်နေပွင့်ပြီးတဲ့နောက်မှာရွက်တွေအကုန်စီပြီးတော့နေတဲ့အချိန်မှာညောင်ပင်လိုပဲအုပ်အုပ်ဆိုင်ဆိုင်ရှားလေးလိုက်ပေါ့ပင်ရဲ့ပြောင်းလဲမှုတွေကိုမြင်တာကိုကိုပြောလိုက်ကြပါလေသူတို့ပြောတဲ့အခြေအနေကမှားသလားဆိုမမှားဘူးအရွက်ချနေတဲ့အချိန်သွားကြည့်ရင်တော့ခုနလိုပဲမိလောင်ဘုတ်တူနဲ့တူတာပေါ့အေးအရွက်ကနေပြီးတော့အပွင့်ကစပြီးတော့ထွက်လာတဲ့အခါမှာကြည့်လိုက်ရင်လည်းတပင်လုံးရဲနေတာမှန်တယ်အတိညာဏ်လေးတွေအပွင့်တွေကရင်းလာတဲ့အခါအတိညာဏ်လေးတွေထွက်လာတာလေဒီတိုင်းပဲမှန်တယ်နောက်ဆုံးမှာအသိဉာဏ်လေးတွေညင့်လာပြီးတော့အပင်ကအရွက်ဖားဖားကြီးတွေဖြစ်လာတဲ့အခါကျတော့ဒီတိုင်းပဲမှတ်နေတယ်။ဟောဒီရောက်စလုံးဟာကိုမြင်တဲ့အတိုင်းအတာတစ်ခုရပေါ့ပင်ပြောလိုက်တယ်။အဲ့ဒါလိုပဲတဲ့မြတ်စွာဘုရားခုနကပြောခဲ့တဲ့သူတို့ဇင်းတွေဟာသူတို့ချစ်ကြအားထုတ်လို့တွေ့မြင်ခဲ့တဲ့တရားဓမ္မတွေကိုသူတို့ပြောကြတာသူတို့ပြောတာတွေဟာအမှန်တိုင်းပဲလို့ပြောဆိုအမှန်တိုင်းပဲခုတစ်ပါးကလည်းသူကအာရဏ6ပါးကိုမြင်ပြီးတော့ခုတစ်ပါးကလည်းခန္ဓာ5ပါးကိုမြင်ပြီးတော့ရှုမြင်ပြီးတော့ခုတစ်ပါးကလည်းဓာတ်4ပါးကိုရှုမြင်ပြီးတော့ခုတစ်ပါးကလည်းဖြစ်ပြမှုရှိတဲ့သင်္ခါရတရားတွေအလုံးရှုမြင်ပြီးတဲ့နောက်ပြောကြတာဖြစ်တဲ့အတွက်ကြောင့်ပေါ့ပင်ကြီးမြင်ကြရတယ်လို့ပဲသူတို့သဘာဝတရားတွေကိုသူတို့ညာအတိုင်းတရားမြင်ပြီးတော့ဒသနာဝိသုဒ္ဓိဆိုတဲ့အဆင့်ကိုရောက်ကြတယ်မှန်တယ်ဟောအဲ့ဒါကိုကြည့်မယ်ဆိုလို့ရှိရင်တရားဓမ္မကျင့်ကြံအထုတ်တဲ့ကိုရှုတော်နေ့တစ်ခုကနေပြီးတော့ကြည့်လိုက်လို့ရှိရင်ကိစ္စပြီးတယ်ဆိုတာကိုသင်ချပြတာပေါ့အကုန်လုံးသိဖို့ဆိုတာလွယ်ပါမလို့မလွယ်ဘူးသဘာဝတရားတွေကိုအကုန်လုံးသိတယ်ဆိုတာခရီးမှသိวิปัตตนาရှုတဲ့အခါမှာလည်းပဲဒီအနုဘရဝိပัตตนาသုတ်တံမှာအနုဘရသုတ်တံမှာဆိုရင်ရှင်သာရိပုတ္တရာလိုပုဂ္ဂိုလ်မျိုးသားနဲ့အသေးစိတ်အသေးစိတ်အကုန်လုံးသဘာဝတရားတွေကိုယ်တိုင်မှာဖြစ်တယ်ရှုနိုင်တဲ့စွမ်းရည်တတ္တိရှိတယ်ရှင်မောကလန္တောင်မှာအဲ့လိုစွမ်းရည်တတ္တိမရှိဘူးခြုံငုံသုံးသက်ချင်းဖြစ် တစုံတစ်ခုရှုမြင်သုံးသပ်ခြင်းဖြင့်ဟောဒါသနာဝိတ္တုဆိုတဲ့အမြင်စင်ကြယ်မှုကိုရရှိသွားကြတာဖြစ်တယ်မြတ်စွာဘုရားကအဲ့ဒီယဟန်ကိုပေါ့ပင်ဥပမာပေါ့ပင်မြင်လို့လို့ပေါ့ပင်မေးတဲ့လူနဲ့အလားတရာတူတာကိုရှင်းပြပြီးတော့လေးဦးစလုံးမှန်တယ်ဆိုတာထောက်ခံတဲ့သဘောပဲထူရန်လေးပါလုံးဖြည်တာမှန်ကန်တယ်ဆိုပြီးတော့ဝိပဿနာချင်းစင်တရားကိုရှင်းရှင်းလေးသူ့ကိုရှင်းပြတယ်ငါဥပမာတစ်ခုပြောမယ်တဲ့နေဆက်ကမြို့ကလေးတစ်ခုမှာအဲ့ဒီမြို့ဟာတကား6ပေါက်ရှိတယ်တဲ့အဲ့ဒီတကား6ပေါက်မှာစောင့်ကြပ်နေတဲ့တကားမှုကအလွန်ညာရှိတဲ့ပုဂ္ဂိုလ်ဖြစ်ရတယ်။အဲ့ဒီကသူသိတဲ့လူမှဝင်ခွင့်ပြုတယ်။မသိတဲ့လူစိမ်းကိုမျိုးတဲ့ဝင်ခွင့်မပြုဘူး။မသိတဲ့လူဆိုတားတယ်။အဲ့ဒီလိုအမြဲတမ်းစောင့်ကြပ်ပြီးတော့လူစိမ်းသူစိမ်းသူတို့မျိုးတဲ့မရောက်အောင်အမြဲတမ်းတကား6ပေါက်မှာကြီးကြပ်ဆောင်ကြောင်းနေတဲ့တကားမှုမျိုးလည်ကောင်းမှာတော့မျိုးပိုင်ကြီးသူမျိုးရဲ့မျိုးကိုအုပ်ချုပ်နေတဲ့ပိုင်ဆိုင်နေတဲ့ဘယင်တူထိုင်းနေတယ်ဟော။ဒါဥပမာအနေနဲ့ဟောတာ။ဥပမာအနေနဲ့ဟောတာ။အဲ့ဒါလိုရှိနေတဲ့အနေအထားမှာအရှိအနောက်တောင်မြောက်လို့ဆိုတဲ့အရာလေးမျက်နှာကဘယင်ကြီးစီသတင်းပို့ဖို့ရှင်းလင်းတော်တမန်တွေရောက်ရောက်လာကြတယ်။အရှိကလူကလည်းတကားပေါက်တစ်ခုကနေဝင်လာပြီးတော့မေးတယ်ဘယင်ဘယ်မှာရှိတယ်လဲမြို့ပိုင်မြို့ရှင်ဘယ်မှာရှိတယ်လဲဆိုရင်အေးလမ်းလေကောင်မှာရှိတယ်မြို့လေကောင်မှာရှိတယ်ညွှန်လိုက်တဲ့အချိန်သွားပြီးတော့သတင်းစကားပေးထို့တူပဲအရှိကလာတဲ့လူအနောက်ကလာတဲ့လူတောင်ကလာတဲ့လူမြောက်ကလာတဲ့လူတွေတကားမှုစီမေးမြန်းပြီးတော့ဘယင်နဲ့တွေ့ပြီးသတင်းစကားတွေပို့ပြီးတော့သွားကြတယ်အဲ့ဒီဥပမာနေဆက်မြို့လေးဂျန်သူနဲ့အလွန်နီးတဲ့ခန္ဓာမြို့လေးပေါ့အဲ့ဒီနေဆက်မြို့လေးလုံကြုံကြီးတင်းကျပ်ထားတဲ့နေဆက်မြို့ကလေးမှာရှိတယ်လို့ပဲတဲ့ရသော်ဘုရားကဒါကအတိတ်ပဲနားလည်အောင်ငါဥပမာအနေနဲ့ပြောတာပါတဲ့မြို့ဆိုတာဘာကိုပြောတာတုန်းဆိုရင်တို့ရဲ့ဟောရုပ်ခန္ဓာကိုယ်ကြီးလူတွေရဲ့ရုပ်ခန္ဓာကိုယ်ကြီးဟာစာတုမဟာဘူတိကောမဟာဘုံ၄ပါးနဲ့ထိဆောက်ထားတဲ့ခန္ဓာကိုယ်ကြီးတဲ့အားလုံးသဘောစဉ်းစားပြီးတော့ကြည့်မဟာဘုံ၄ပါးနဲ့ထိဆောက်ထားတဲ့ဆိုတာခန္ဓာကိုယ်ကြီးကိုအကြမ်းမြင်းလေးကြည့်ကြည့်လိုက်ခန္ဓာကိုယ်ကြီးထဲမှာမာမာပျော့ပျော့အတုံးအခဲတွေရှိတယ်ဒါတွေကပထဝီသဘောခန္ဓာကိုယ်ကြီးထဲမှာအပူအအေးရှိတယ်တေဇောသဘောခန္ဓာကိုယ်ထဲမှာအရေသဘောတွေရှိတယ်စူးစီးထားတဲ့သဘောတွေရှိတယ်ဒါကအာဘောသဘောခန္ဓာကိုယ်ကြီးထဲမှာရှူဆိုင်နေတဲ့လေကအစเนาะအချက်တို့ဆန်တဲ့လေအောက်တို့ဆုံးတဲ့လေဥထဲမှာရှိတဲ့လေခန္ဓာကိုယ်ထဲမှာအနှံ့လဲပတ်နေတဲ့လေဆိုဝါယောဓာတ်တွေရှိတယ်အဲ့တော့ခန္ဓာကိုယ်ကြီးကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဇာတုမဟာဘူတိကောမဟာဘုတ်၄ပါးနဲ့ပေါင်းဆက်ပြီးတိဆောက်အဲ့ဒီမဟာဘုတ်၄ရက်နဲ့ပေါင်းဆက်ထားတဲ့ခန္ဓာကိုယ်ကြီးကိုမြို့လို့မြတ်စွာဘုရားကဥပမာတစ်ခုပေးတယ်အဲ့ဒီမျိုးကြီးမှာတကားပေါက်6ပေါက်ရှိတယ်လို့ပဲဒီခန္ဓာကိုယ်ကြီးမှာဓာရ6ပါးရှိတယ်မျက်စိဆိုတဲ့တကားရှိတယ်နားဆိုတဲ့တကားရှိတယ်နှာခေါင်းဆိုတဲ့တကားရှိတယ်ဒီအပေါက်တွေကိုပြောတာမဟုတ်ဘူးအာယုံဝင်တာကိုပြောတာနော်မျက်စိကရူပယုံဆိုတဲ့အစင်းအာယုံဝင်လို့ရတာမျက်စိအပန်းဝင်လာလို့ရတာနားအနှံ့ဝင်လို့ရတာကနှာခေါင်းအရသာဝင်လို့ရတာကမယ။နော်။အထီးတွေ့တွေဝင်လို့ရတာကကာယ။အတွေးစိတ်တွေအာယုန်တွေအတွေးစိတ်တွေရဲ့အာယုန်တွေဝင်လာလို့ရတာကမနာဘူးဆိုတော့။ဒွါရ6ပါးပေါ့။ဒွါရ6ပါးကတဘာပေါင်း6ခုနဲ့အလားတူတူတယ်ပေါ့။အပြင်ကလည်းဝင်တယ်။အတွင်းစိတ်ကလည်းအာယုန်တွေကိုရယူတယ်။ထွက်တယ်ဝင်တယ်ပေါ့။တကားဆိုတာထွက်ဖို့ဝင်ဖို့ထားတာလေ။အဲ့ဒါကိုတင်စားပြီးတော့သုံးတာ။အဲ့ဒီတကား6ပေါက်ကရှိတယ်အေးတကားကိုစောင့်ကြပ်နေတာဘာလို့လဲလို့ဆိုတာဒါတရားအထုတ်တဲ့အပိုင်းကိုပြောပြီးညှဆောင်တကားကိုစောင့်ကြပ်နေတာဘာလို့လဲလို့ဆိုတတိဘ ဘုန်းကြီးတို့တွေဟာအဲ့ဒီနေရာမှာတတိပြော့နေသည့်အတွက်ကြောင့်ဒီတကားပေါက်တွေကဝင်ကျင်တဲ့လူတွေဝင်နေထွက်ကျင်တဲ့လူတွေထွက်နေတယ်မတိလိုက်ဘူးမတိလိုက်သည့်အတွက်ကြောင့်မြို့ကြီးရဲ့လုံခြုံမှုကမရှိဘူးခန္ဓာကိုယ်ရဲ့လုံခြုံမှုမရှိဘူးအေးဒီနေရာမှာတော့မြတ်စွာဘုရားကအဲ့ဒီခန္ဓာကိုယ်လို့ဆိုတဲ့တကား၆ပေါက်ရှိတယ်ဟောဒီရုပ်ခန္ဓာမြို့ကြီးမှာလုံယုံရေးတင်းကျပ်ထားရမယ်စောင့်ကြပ်တာဘယ်သူကစောင့်ရမလဲတတိကစောင့်အောင်တကားမှုဆိုတာတတိကိုပြောတာအေးအရှင်းနောက်တောင်ရောက်တွေကနေပြီးတော့တမန်တွေရောက်ရောက်လာကြတယ်ဆိုတာဘယ်သူတွေတုံးဆိုပြမအာယုန်တွေကနေပြီးတော့မှန်ကန်တဲ့သတင်းတွေကိုလာလာပို့တာဘယ်သူလဲလို့ဆိုရင်တမထနဲ့ဝိပဿနာလို့ဒီစကားလုံးကိုမြတ်စွာဘုရားသုံးထားတမန်၂ယောက်ဆိုတာတမထနဲ့ဝိပဿနာအဲ့တော့တမထနဲ့ဝိပဿနာဆိုတာဒီနေရာနားလည်ရမှာတမာရီနဲ့ပညာလို့နားလည်ရလို့ပါဘယ်အာယုံမဲဝင်လာလားမျက်စိနားနာလျာကိုဆိုတော့ဓာရ6ပါးကဝင်လာတဲ့အာယုံတွေဒီအမှန်အကန်တွေကိုတွေးရှိအောင်သတင်းပို့နိုင်တာကတမာရီနဲ့ပညာသာလည်းဖြစ်ပါတယ်တတိကစောင့်ချက်ထားတဲ့စောင့်ချက်ပြီးတော့ကြည့်နေတဲ့အချိန်မှာထိုသဘာဝတရားတွေရဲ့ဟိုအစစ်အမှန်ပေါ်မှာစိတ်ကလေးငြိမ်အောင်ထားနေတာကတမာရီစွမ်းအားငြိမ့်နေတဲ့အလျောက်သဘာဝအမှန်ကိုသိနိုင်တာကပညာစွမ်းအားအဲ့ဒီတမာရီဆိုတဲ့စွမ်းအားနဲ့ပညာဆိုတဲ့စွမ်းအားဟာတမန်နှစ်ဦးတခုခန္ဓာကိုယ်ထဲမှာဖြစ်ပေါ်လာပြီးတဲ့အခါခန္ဓာကိုယ်ရဲ့ဒီမျိုးရဲ့ဘယင်းတစ်ဖွဲ့ဖြစ်တဲ့ဝိညာဏလို့ဒီထဲမှာသုံးထားဝိညာဏဆိုတာအသည့်စိတ်ကိုဥတည်ပြီးတော့ပြောတဲ့ဝိပဿနာဉာဏ်ကနေအစသတ္တပတ္တိမဉ္ဇဏ်နေအလုံးကိုညီစုပြီးတော့ဝိညာဏဝိပဿနာတွေတမာရီနဲ့ပညာကအာယုံအစစ်မှန်တွေကိုယူလာတယ်ယူလာပြီးတဲ့အခါဒီအုတ်ချုပ်တဲ့ဘယင်နဲ့အလားတရံတူတဲ့အသည့်စိတ်အသည့်ဉာဏ်သောတာပတ္တိမဉ္ဇဉ်ပေါ့ဝိပဿနာဆင်းရင်တက်သွားတယ်နောက်ဆုံးဉာဏ်ထိအောင်သူတို့ယူဆောင်ပြီးတော့သတင်းပေးသွားတာဘာလို့ဆိုနိဗ္ဗာန်ဆိုတာဒါပဲလို့သတင်းပေးသွားတာဒါဖြင့်သူတို့ဝင်လာတာဘယ်လမ်းကဝင်လာတာတုံးလို့ဆိုမဂ်ကင်7ပါးဆိုတဲ့လမ်းကဝင်လာတာအဲ့တော့မဂ်ကင်7ပါးဆိုတဲ့လမ်းဟာအားလုံးသိကြတဲ့အတိုင်းပဲမင်္ဂန်စွာမြင်နေမင်္ဂန်စွာတွေးတတ်တယ်သူတို့မင်္ဂန်စွာမြင်မင်္ဂန်စွာတွေးနိုင်အောင်ဘာတွေလိုအပ်တယ်ဆိုတော့မင်္ဂန်စွာပြောမှုမင်္ဂန်စွာလုပ်မှုမင်္ဂန်စွာအသက်နှွေးမှုဆိုတဲ့သီလကိုအခြေခံတယ်သီလကိုအခြေခံပြီးတော့မင်္ဂန်နဲ့လုပ်ရမင်္ဂန်နဲ့တတိထားမှုမင်္ဂန်နဲ့စူးစိုက်မှုတွေနဲ့ဘာတွေလမ်းကြောင်းအတိုင်းရှောင်လန်းလာတဲ့သမထနဲ့ဝိပဿနာသို့မဟုတ်တမာရီနဲ့ပညာနှစ်ခုတို့သည်နိဗ္ဗာန်ဆိုတာကိုယူဆောင်ပြီးတဲ့အခါမှာသောတာပတ္တိမဉ္ဇဉ်နိဗ္ဗာန်မြင်အောင်တည်င်းပို့သွားကြတယ်လို့ဒီလိုမြတ်စွာဘုရားကတင်စားပြီးတော့ဟောကြားတာဖြစ်ပါတယ်။ကိန္တုကောပမသုတ်တံဘုန်းကြီးတို့တွေမြတ်စွာဘုရားကဒီဥပမာလေးနဲ့ရှင်းပြောတော့ဒီဓာရ6ပါးမှာဘုန်းကြီးတို့တွေတတိထားပြီးတော့ပါလို့အောင်လေသမာဓိစွမ်းအားမြင်အောင်လုပ်ရမယ်။ပညာစွမ်းအားမြင်အောင်လုပ်ရမယ်။ဒီသမာဓိစွမ်းအားပညာစွမ်းအားတွေကမြင်အောင်အားနဲ့လို့တော့ဆိုမဲခင်ရှင်ပါနဲ့အဉ္ဉဏ်ကျုပ်ကိုအားထုတ်တယ်။မဲခင်ရှင်ပါနဲ့အဉ္ဉဏ်ကျုပ်ကိုအားထုတ်မှအမှန်ဆိုတဲ့နိဗ္ဗာန်ကိုနိဗ္ဗာန်ကိုမြင်နိုင်တဲ့သောတာပတ္တိမဉ္ဇဉ်လို့ဆိုတဲ့အဲ့ဒီဉာဏ်ကိုနိဗ္ဗာန်ကိုယူဆောင်ပြီးတော့ပြနိုင်မှာဖြစ်ပါတယ်လို့ကိုစီကုံကသဘောပေါက်ပြီးတော့ကိန္တုကောပမသုတ်တံမှာလာတဲ့ချင်းစဉ်အတိုင်းဝိပဿနာတရားအဉ္ဉဏ်ကျုပ်ကိုအားထုတ်ခြင်းဖြင့်ဓတနာဝိတ္တုတိမင်္ဂန်တဲ့ညာအမြင်ရဲ့စင်ကြယ်မှုသို့မဟုတ်သောတာပတ္တိမဉ္ဇဉ်ရဲ့စင်ကြယ်မှုနိဗ္ဗာန်ကိုမြင်မှုရရှိအောင်ကြိုးစားအားထုတ်တော်မူနိုင်ကြပါစေကုန်သတည်း